ရှိတော်အာရှဒေသတွေနိုင်ငံတွေကအစပျိုးလုပ်ငန်းတွေကိုနှိစ်စဉ်ရွေးချယ်ပြီးတော့စုချင်းမြင့်နေတဲ့ASEAN Rice Bowl Global Standard at Work ရဲ့မြန်မာကိုစားပြုရွေးချယ်ခံရတဲ့လုပ်ငန်းတွေထဲမှာအိန္ဒိယရောက်အစားအသောက်တွေပို့ဆောင်ပေးနေတဲ့ Fresh Gura လုပ်ငန်းလေးတစ်ခုအပါအဝင်ဖြစ်ပါတယ်။ရန်ကုန်မှာစတင်ဆောင်ရွက်နေပြီးတော့တခြားဒေသတွေကိုပါလုပ်ငန်းချဲ့ထွင်နိုင်မှုအတွက်ကြိုးပမ်းနေတဲ့နည်းပညာအခြေခံဝန်ဆောင်မှုလုပ်ငန်းလေပတ်တာမှာတော့အဓိကအခက်အခဲကလုံသားရှားပါမှုဖြစ်တယ်လို့ Fresh Gura
လုပ်ငန်းတည်ထောင်သူကိုထွတ်ဦးယွန်းကပြောပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်ဖရက်ရှ်ကူရာပေါ့နော်ကျွန်တော်ဒီမှာနိုင်ငံမှာအွန်လိုင်းဒီလီဗရီအန်ဖုန်းပေးဆာဗစ်ဆက်ပွားမှုကျွန်တော်လုပ်ထားပါတယ်ပေါ့နော်အဲဒီဆာဗစ်မှာကျွန်တော်လောင်းချုပ်တာတနည်းတော့ပဲရှိတယ်အတွက်ကျွန်တော်ဘဝတစ်ခုကဘက်ယူကမ်မတ်ဆာဝတ်ရရယ် ကျွန်တော်နောက်တစ်ခုကတော့ best food tech and app ရရယ်နောက်တစ်ခုကတော့ best lighthouse ပါပေါ့နော်ဒီ best food e-commerce အဝေါ်ရတဲ့အရာရဲ့အကြောင်းအရာကြတော့ပေါ့နော်ကျွန်တော်တို့ဒီနှစ်ထဲမှာတစ်နှစ်ပဲရှိသေးရဲ့ကျွန်တော်လောင်းစတာဒီတစ်နှစ်ပြင်မှာကျွန်တော်ဒီ ကျွန်တော်အော်ဖာလုပ်တဲ့ဆာဗစ်ကွာလေပေါ့ကွာဆိုတော့ကျွန်တော်ဆက်တက်ကိုကျွန်တော်ကဒီဖူးဒီလီဗရီပဲလုပ်ချင်တာမဟုတ်သေးနဲ့ကျွန်တော်ကဒီရှိပြရပေါ့နော်ဟိုအွန်ဒီမန်ဒ်အချင်းမှာလို့ရှိရင်အချင်းလာပို့ပေးလို့ရတဲ့ဆာဗစ်အနေနဲ့ဒီဒီကောဘက်ဖြစ်ဖြစ်ကျွန်တော်ဖူးဒီလီဗရီပဲဖြစ်ဖြစ်အဲ့ဒါကြီးကျွန်တော်အစားကြည့်ပေါ့နော်အများကြီးကျွန်တော်ထင်ရတယ်အဲ့ကြောင့်မို့ ုဝင်သွားရဲဆိုတော့ကျွန်တော်တို့ဒီ fresh store မှာစိုင်ပေါင်း350ရှိတယ်။စိုင်ပေါင်း350အပြင်ကျွန်တော်တို့ဒီ liquid store တွေကျွန်တော်တို့ပြီးလို့ရှိရင် grocery တွေအများကြီးထပ်ပါပြီပေါ့နော်။ပါပြီးတော့ကျွန်တော်တို့ဒီနှစ်ထက်မှာပဲကျွန်တော်တို့ user ကတော်တော်ကြီးပူတူတက်လာတယ်။ user ပူတူတက်လာတယ်ဆိုတော့ကျွန်တော်တို့ဒီ တစ်ရက်ကို order ကျွန်တော်ရမ်းနေချင်ရှိရဲ။ဒီလိုရှိနောက်ဆုံးအကြော application တက်မှာပေါ့ application တက်မှာဆိုရင်မှားတာရဲကူအောင်ကြည့်ရတာရှင်းအောင်ပြီးတော့နှာနေအောင်ကျွန်တော်လုပ်ထားရပေါ့နော် service ကိုလည်းကျွန်တော်အငြင်းဟိုအကောင်းဆုံးပြနိုင်အောင်ကြိုးစားရပေါ့နော်အဲ့ဒါမို့ကျွန်တော်ဒီ best package မှာကျွန်တော်ဝင်နေနောက်ဆုံးအကြော်ကျွန်တော်ဒီ best site hopper ပေါ့နော် best site hopper ကျွန်တော်ကျွန်တော်ဘာဖြစ်ဝင်သွားလဲဆိုတော့ marketing မှာတော့ကျွန်တော် food delivery အများကြီးရှိတယ်ဒါပေမဲ့ခုနကပြောနေတယ်ကျွန်တော်ဒီ platform ကအများကြီးနဲ့မတူဘူးပေါ့ဟိုလူရောပို့ပြီးတော့ဟို easy ဖြစ်အောင်ကျွန်တော်လုပ်ပြီးခြင်းနဲ့ဖြစ်တဲ့ပေါ့နော်အဲ့လိုပုံစံမျိုးကျွန်တော်ကဟိုကအငယ်လေးထည့်ရတဲ့အတွက်ကျွန်တော်တို့ဒီ service ဆက်မှာကျွန်တော်အခုဆိုအားကြီးဆက်တုံးလို့လုပ်ထားတယ်ကျွန်တော်တို့နောက်၃မလောက်ဆိုရင်ကျွန်တော်ည၃နာရီလောက်ထိကျွန်တော်တို့ delivery လုပ်ဖို့ကျွန်တော်တို့ပြင်နေရပေါ့နော
်အလုတ်ကိုင်ကရောဘယ်လောက်လောက်ဖန်တီးပေးနိုင်ပါသလဲရှင
်အလုတ်ကိုင်ရတော့ကျွန်တော်တို့ကြောင်းနဲ့ဆိုရင်ကျွန်တော်တို့အခုခင်းထဲမှာအယောက်50လောက်ရှိရပေါ့နော်ရောင်း90လောက်ရှိရဒါပေမဲ့ကျွန်တော်တို့အခု rider တွေပေါ့နော် rider ဆိုတော့ကျွန်တော်ဒီ spin game တွေကိုကျွန်တော်ကဒါ full time နဲ့ခက်ပြီးတယ်သူတို့ training လုပ်ပေးရပြီးသူတို့ပေါ့နော်ဒီ delivery တိုင်းမှာကျွန်တော်တို့ဟိုသူတို့ရဲ့ခါကြီးပေါ့နော်ကျွန်တော်ခါကြီးပြီးတောင်းနေနောက်တစ်ခုကကျတော့ဒါတော့ကျွန်တော်တို့ဒါ employment ပေါ့နော်ပြီးတော့ကျွန်တော်အခုကျွန်တော်ဒီမှာ plan လုပ်နေတယ်ကျွန်တော် down key mentally ပေါ့နော်အသက်ကြီးလဲကျွန်တော် expansion ထားလို့ပို့ကြိုးစားရဆိုတော့အသက်ကြီးမှာလည်းအလုပ်ကြံနေပို့ပြီးတော့အခွင့်အရေးပိုများလာမယ်အဲ့တော့ကျွန်တော်တို့အခုကျရင်ကျွန်တော်တို့ဒီ platform မှာ cloud kitchen ဆိုရက်အနေနဲ့ကြီးလာတယ် cloud kitchen ကကျတော့ဘယ်လိုလဲဆိုတော့ဟိုဟာ set up ဆိုင်ဖွင့်ကြဘယ်လိုပြီးလို့ရှိရင်တို့အင်မာနှင်းချက်အင်မာနှင်းချက်ပြီးတော့ directly အင်ရနေ customer ID ပို့ရပြီးပေါ့နော်အဲ့တော့သူက rent လည်းပြည်ကြမလို့ဒါနဲ့ order လည်းအများကြီးရတယ်ဆိုတော့တို့ကအရင်ဟိုကြိုက်တဲ့အနေပေါ့နော်အဲ့လိုအနေနဲ့လည်းဟို restaurant တော်လည်းများ SME entrepreneur ကိုကျွန်တော်ဘက်က support လုပ်ပြီးရယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်ဒီ food delivery platform နဲ့ကြောင်းကျွန်တော်တို့ဒီ setup site ပေါ့နော် setup site နဲ့ကျရင်တို့ဟိုပူပူပြီးချဲ့လို့ရတယ်ပေါ့အ
ဲ့တော့ဒီလိုအစာပြိုးလုပ်ငန်းတစ်ခုစတဲ့အခါမှာအဓိကအခက်ခဲပေါ့ဘယ်လိုဟာမျိုးတွေကြုံရပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့တော့အခုတွေ့ရတဲ့အခက်ခဲကတော့ဒီ AR divider ဆိုကျွန်တော် review လုပ်တဲ့နေရာမှာကျွန်တော်တို့ဟိုက difficulty တွေ့ရတယ်ပေါ့နော် market ထဲမှာကျွန်တော်တို့ food delivery က3 block ဖြစ်လာတယ်ပြီးတော့အခုနောက်ပိုင်း logistic company ကလည်းသတိနေသုံးလာတယ်ဆိုတော့ဒီ writer ဖူးတဲ့မှာဒီခုလောက်မှာတော့နည်းနည်း competitive ဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒါတော့ increase လုပ်နေတဲ့ဆိုရင်ကျွန်တော်နည်းနည်းအခက်တွေ့ရပေါ့တကယ်လို့ကျွန်တော်ကဟို marketing budget တွေအများကြီးတုံးလိုက်တယ်ဒါနဲ့တော့ဒီမှာဒီဟို ပိန်နည်းနည်းဒီလောက်မရှိဘူးဆိုရင်ဒါကျွန်တော်ဘက်ကနေ service နည်းနည်းပြလိုက်ဟာဖြစ်နိုင်တယ်ဟုတ်လို့ရှိရင် delivery နောက်ကျတာဖြစ်နိုင်တယ်အဲ့တော့ကျွန်တော်ကအငယ်နဲ့ marketing နဲ့ဒီ human resource အငယ်ကဒီချိန်ပြီးတော့ကျွန်တော်ဒီ campaign တွေပိုင်းတော့အငယ်ဆောင်ကြည့်ရတယ်နောက်ဆုံးကတော့ကျွန်တော်ဒီ writer တွေရကျတော့ကျွန်တော်ခုနကကြောက်ပြောလိုက်တယ် usually ကအကုန်လုံးဟိုဒီ training တွေပေးရတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီဟိုဟာပေါ့အငယ်education ပေါ့နော် education နဲ့ကျွန်တော်တို့လုပ်ပြီးရတာကြလို့ရှိရင်ဟို writer ဘာကြောင့်ကျွန်တော် smart physicality ရှိရတော့ဒါကြာရင်သူကဟိုဘာမှမပြောဘဲနဲ့ထွက်သွားတာလို့ဟိုလိုဖြစ်ရင်ဂျုံမလာတော့တာလို့အဲ့လိုသိစာကြီးရှိတယ်ပေါ့နော်ဟိုကျွန်တော်တို့ဒါတော့ဟိုသူတို့ manage ထုတ်ရတဲ့နေရာမှာဟိုတခြား manage ထုတ်တဲ့ sign နဲ့မတူတော့ဘဲနဲ့သူတို့သူက special management skill တွေလိုအပ်တယ်ပေါ့သူတို့ manage ထုတ်သူက
စပိန်စီပြီးတော့ဒီလိုက်ပို့မယ်ဆိုလို့ရှိရင်သူတို့အတွက်ကခန်းစား권နေရာဘာတွေရှိပါသလဲ
ကျွန်တော်ဒီစပိန်နေပြီးတော့လိုက်ပို့ပြီးရဲ့ကျွန်တော် rider ကိုကြတော့ကျွန်တော်ခန်းစား권ရကြတော့ဘယ်လိုလဲဆိုတော့သူကဒီ fixed salary တစ်ခုရရတာမဟုတ်ဘူးကြနော် fixed salary ပုံမှန်မှာကျွန်တော် every week ပေါ့ဒီကျွန်တော်ပို့ရတဲ့ delivery တိုင်းမှာသူတို့ကျွန်တော် bonus ပြီးနေဟိုကျွန်တော်ရတဲ့ဒီ delivery fee တဲ့ကနေဟိုရပ်ပြားထိုက်တဲ့ amount တစ်ခုကိုကျွန်တော်တို့ပေးရဲ့အဲ့တော့သူလည်း motivate ဖြစ်တယ်ပြီးတော့ဟိုပါပေါ့သူတို့လည်းဒါ extra income ရတယ်ပေါ့နော
်ဒီဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ရောဟိုဘယ်လိုမျိုးထပ်တိုးတက်သွားအောင်အစပြုလုပ်ငန်းတစ်ခုအနေနဲ့ဝန်ဆောင်မှုကိုဘယ်လောက်ထိအောင်ကြိုးစားနေပါသလဲ
ကျွန်တော်အခု driver ကိုအများကြီးတောင်းခေါ်လာတယ်ကျွန်တော်တို့ဒီ company မှာကျွန်တော်နောက်5ရက်လောက်ရှိကျွန်တော်ထပ်ခေါ်ဝင်လုပ်ကြတယ်ပြီးလို့ရှိရင်နောက်တစ်ခုကကျွန်တော် customer service team ပေါ့ကျွန်တော်အခုဆိုရင်ကျွန်တော်4လောက်ရှိရယ် shift to shift ကျွန်တော်အလုပ်လုပ်တယ်အဲ့ဒါသူတို့ရောကျွန်တော်အခု training နေရဲပြီးပြီးတယ်ကျွန်တော်ပေါ့ညနေကနှစ်ပတ်တစ်ခါပြီးရဲ့ဆိုရင်ကျွန်တော်အခုဆိုရင်အပတ်တိုင်းကျွန်တော် training သူတို့လုပ်ပြီးရဲ့ refresher course သူတို့လုပ်ပြီးရဲ့ပြီးလို့ရှိရင် industry ထဲမှာဟိုတော်ရလူတွေကျွန်တော်ရုံးခေါ်ပြီးတော့ဒါကြီးသူတို့ input ပြန်ကျွန်တော်လုပ်ပြီးရဲ့ပေါ့နော်ပြီးတော့ဟို customer service တွေလည်းဟို service တွေရောကျွန်တော် rider ရောပြောအောင်သူတို့ကျွန်တော် benefit တွေကျွန်တော်ထပ်ပြီးရဲ့သူတို့ join ကျွန်တော်မှဟိုကျွန်တော်ဆက်ပြီးကပူပူဒူတလာမှာသူကကျွန်တော်ရဲ့ customer နဲ့အနေနဲ့တိတိကျကျဆိုတော့သူ့ကိုတော့ကျွန်တော်တို့အကောင်းဆုံး training ပေးရဲကျွန်တော်အကောင်းဆုံးသူ့ကို support လုပ်ပေးနိုင်အောင်ကျွန်တော်လုပ်ပေးရပေါ့နော်အဲ့ဒီနည်းတော့ကျွန်တော်တို့ဒီ service ကိုပူပူပူပူပြီးကောင်းလာအောင်ကျွန်တော်တို့ကြိုးစားနေပေါ့နော်